ီရန်စုငင်းငင်းရင်းညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးစတင်ဖို့အနီးကလာချိန်မှာကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဗမော်ခရိုင်မင်းစီမြို့နယ်ထဲမှာကချင်တို့ရဲ့တပ်ဖွဲ့ KIA ရဲ့တပ်စခန်20ကျော်ကိုအစိုးရတပ်မတော်ကသိမ်းယူခဲ့ပါတယ်ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာနှစ်ဖက်ယုံကြည်မှုကိုပြက်ပြားစေပြီးငြင်းငြင်းရေးဆွေးနွေးဖို့အတွက်အခက်အခဲဖြစ်စေနိုင်ကြောင်းကချင်ငြင်းငြင်းရေးအကျိုးဆောင်ဖွဲ့ PCG ကတုံ့ပြန်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ပြည်တော်စုငြင်းငြင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီနှစ်ဇန်နဝါရီလအတွင်းမှာကျင်းပဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာကချင်ပြည်နယ်တနိုင်းနဲ့မန်စီမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်လက်ရှိဖြစ်ပွားနေတဲ့တပ်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဤပညာထောက်ကူရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကအခုလိုပြောပါတဲ့
ဒီရက်ပိုင်းကတနင်္ဂနွေနေ့ကကောင်ရာရွာရဲ့တောင်ပတ်ချမ်းပေါ့ငါးကားရွာကောင်ရာရွာအဲပင်းမော်ရွှေမော်အဲ့ဒီနေနေဒေသတွေမှာနှစ်ပတ်လောက်ရှိမဝေးတက်ကတော့ဟိုတိုက်နေတော့မယ်နားလိုက်တိုင်းလိုက်နားလိုက်တိုင်းအဲ့လိုနဲ့
အစိုးရကျမ်းတော်ဘက်ကဗမော KI မန်စီမြို့နယ်မန်ဝင်းကြီးဒိုက်တိတ်ဒေသအတွင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ28ရက်နေ့ကနေဒီနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ရမှာ KIA စခန်းငယ်18ခုနဲ့အဓိကစခန်း4ခုကိုသိမ်းပိုက်ရမိကြောင်းအဖိုးတန်တယန်ဇာတနဲ့တစ်တွေကိုတစ်ဖက်နိုင်ငံကိုတရားမဝင်ထုတ်ယူတဲ့လမ်းကြောင်းကိုထိန်းချုပ်နိုင်လိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဥတော်ခါကတော့ဒီသတင်းထုတ်ပြန်ခြင်းဟာဆိုရကထုတ်ပြန်တာမဟုတ်တာကြောင့်ပြန်လည်တုံ့ပြန်ဖို့မရှိကြောင်းပြောပါတယ်။ KIO KIA အဖွဲ့ဟာအရင်စဆိုရနဲ့18နှစ်ကြာအပြစ်ခတ်ရဲဆဲပြီး2012ခုနှစ်ဦးသိန်းစိန်ဦးဆောင်ရဲ့ဆိုရလက်ထက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါ။ဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်အဆိုရတပ်မတော်နဲ့ KIO အကြားဆွေးနွေးမှုတွေရှိခဲ့ပေမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူး။ရင်ကျဲရေးဆွေးနွေးမှုနဲ့ပတ်သက်ပြီးဦးတော်ခါကသူ့အမြင်ကိုအခုလိုဆက်ပြောပါတယ
်အခုဒီ6နှစ်ကျော်9နှစ်ကာလအထိစူပန်းခဲ့တဲ့စီးရဲနိုင်ငံရေးရင်ကျဲရေးလူမျိုးရေးစသဖြင့်အားလုံးကိုခြုံငုံပြောမယ်ဆိုရင်တော့အစိုးရအနေနဲ့လည်းသကုံတရားအရေးယူပြောဆိုမှုတွေလုပ်တင်တယ်တွတ်တော်ထဲမှာလည်းထုံင်း၎င်းပဲဆွေးနွေးမှုတွေလုပ်တင်တယ်အဲတမတော်အနေနဲ့လည်းဒီထက်ပိုပြီးတော့အထူးရောက်တဲ့စင်းနီလမ်းကြောင်းကိုရှာတင်တယ်နိုင်ငံတကာအနေနဲ့လည်းလမ်းကြောင်းမှန်ရောက်အောင်ဝိုင်းဝန်းထိန်းချုပ်ပေးတင်တယ်လို့အခုကဒေါ်ဆန်းစုကြည် NLD အစိုးရကိုပဲဟိုမန်ဒီချစ်စီမာဒီချစ်စီအချိန်တစ်ခုယူရမယ်ဆိုတော့နားလည်မှုပေးတင်အောင်ရောင်းနဲ့နှေးပြီးလိုက်နေတဲ့ဟာကမကောင်းဘူးလို့ယူဆတာပေါ့
လေကြီးဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမရဘက်ကကျိုင်းသားလက်လက်ကင်အဖွဲ့တွေဟာငင်းကြဲလုပ်ငန်းစဉ်ကိုစန့်ကျင်ဆောင်ရွက်နေကြောင်းပြောဆိုတာရှိသလိုကျိုင်းသားလက်လက်ကင်အဖွဲ့တွေကလည်းတမရကသူတို့နယ်မြေအတွင်းကိုထိုးစစ်ဆင်နေကြောင်းပြောဆိုတာတွေရှိနေပါတယ်တချင်ငင်းကြဲအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ချာကတော့လက်ရှိငင်းကြဲဖြစ်စဉ်အပေါ်အခုလိုတုံ့တက်ပါတယ
်ဆိုရရောတတ်မတော်ရောတိုင်းတလက်နဲ့ကင်တော်လိုင်းရဲ့အဖွဲ့တွေရောအားလုံးရဲ့စိတ်ဓာတ်ထက်မှဟိုတကယ်ပဲငင်းချမ်းစီစဉ်တဲ့ဆန္ဒရှိလို့ရှိရင်တစ်ခါတစ်ခါညီနိုင်တဲ့အခါမှာအလျှော့အတင်းလုပ်ပြီးတော့မှယုံကြည်မှုပုံမှုခိုင်မအောင်တည်ဆောက်နိုင်ဖို့တော့အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်အဲ့လိုငင်းချမ်းရေးတွားနေတဲ့အချိန်မှာအခုလိုတိုက်ပွဲဖြစ်တဲ့ဥစ္စာကတော့နည်းနည်းရှော့ချဖို့တော့ကောင်းတယ်ဒီစစ်ချင်းကိုရှော့ချပြီးတော့မှဖြည်းဖြည်းချင်းဂျင်းမှုတည်ဆောက်ပြီးမှတွားမယ်ဆိုရင်တော့ဖြစ်နိုင်ချေရှိတယ
်အစိုးရနဲ့ KIO အကြားမှာ2013ခုနှစ်အောက်တိုဘာလကတိုက်ပွဲအရှိန်ရှော့ချဖို့သဘောတူညီခဲ့တယ်လို့ပြည်ပခညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပြီးနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်ခဲ့ပါတယ်2014ခုနှစ်နိုဝင်ဘာလက KIO ဌာနချုပ်လိုင်ဇာကဗိုလ်တင်တန်းကျောင်းကိုပြစ်ခတ်ခံရတဲ့နောက်မှာပြည်ပခညှိနှိုင်းရေးအဖွဲ့ရဲ့လုပ်ငန်းတွေလည်းရပ်ဆိုင်းခဲ့တာဖြစ်ပါတယ်အခုအခါ KIO အဖွဲ့ဟာကျုံမြမနေဆက်အခြေဆိုင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ SPNCC ကိုနိုင်ငံရေးဆွေးနွေးရေးကော်မတီမှပါဝင်ထားပြီးတနင်္ဂနွေလပစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြပကနေအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်အစိုးရနဲ့တက်မတော်ဘက်ကတော့ SPNCC နဲ့တွဲဆောင်ဖို့ကိုညှိစုထားတာကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေဟာရပ်တန့်နေပါတယ်